ှယရနာတစ်ပါးဖြစ်နေထွတ်မြတ်ထားလေးရှိကြပြီးဘာသာရေးယဉ်ကျေးမှုနဲ့ထုံနှန်းစင်လာရေးမှာနေရာယူခဲ့မှုတဲ့စင်နေရဲ့အခန်းကဏ္ဍဟာဒီကနေ့အချိန်ခါမှာမင်းမင်ပြောက်ခွေလာနေသလိုတန်မိုးထားဆောက်ရှောက်မှုတွေလည်းရောပါလာနေပါတယ်။တကယ်တော့မြန်မာနိုင်ငံဟာကမ္ဘာမှာအာရှစဉ်ဒုတိယအများဆုံးရှိတဲ့တိုင်းပြည်တစ်ခုဖြစ်နေရာယူထားဆဲဖြစ်ပေမဲ့အချိန်မီမထိန်းသိမ်းနိုင်ရင်တော့ဒီစင်တန်းကနေရော့ကျသွားနိုင်ပါတယ်။မြန်မာနိုင်ငံမှာခံမှန်းကြီးဖန်ဆီးထားတဲ့စင်ရင်ကောင်ရင်9000ကျော်ရှိနေပြီးစင်ရင်ကောင်ရင်ကတော့စနစ်တကျလေးလာပြည့်စုံထားတာမရှိတဲ့အတွက်တိကျတဲ့ကိန်းဂဏန်းတော့မရှိပါဘူး။ရေဝီကမန်းစာတွက်ချက်မှုရ1000ကနေ2000လောက်တိရှိနေတယ်လို့စင်ပါဝင်တောထရိတ်ဆန်တွေကိုထိမ့်သိမ်းဆောက်ရှောက်နိုင်မှု2014ခုနှစ်ကစပြီးမြန်မာနိုင်ငံမှာစတင်ခြေစိုက်လာတဲ့ကမ္ဘာတောထရိတ်ဆန်ထိမ့်သိမ်းရေးရန်ပုံငွေဖွဲ့ WWF ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးခရစ်စတီဝီလျမ်စ်ကပြောပါတယ်။
And our focus is largely in the area along the Thai-Myanmar border because we think that's one of the important forest areas that needs protecting.
ကျွန်တော်တို့အဓိကအယုံစိုက်တဲ့ area တွေက Thai-Myanmar နယ်စပ်ဒေသပါ။ဒီဒေသကတောတောင်တွေဟာကာကွယ်ဆောင်ရှောက်ဖို့လိုအပ်နေတယ်လို့ယူဆထားတဲ့အတွက်ကြောင့်ဖြစ်ပါတယ်။မြန်မာနိုင်ငံတဝမ်းမှာဆင်ရိုင်းတွေအပေါ်မှာချင်းချောင်းမှုတွေကြုံတွေ့နေရတာကိုလည်းကျွန်တော်တို့စိုးရိမ်မိပါတယ်။လနကိုင်ပြည်ပခါတွေကြောင့်ရောမုတ်ဆိုးတွေရဲ့လက်ချက်တွေကြောင့်ပါလွန်ခဲ့တဲ့9နှစ်လောက်အတွင်းမြန်မာနိုင်ငံမှာအသက်ခံရတဲ့တောဆင်ရိုင်းကောင်ရီ90ကျော်လောက်ထိရှိခဲ့ပါတယ
်။တည်ဝင်မတန်းတွေအရမကြာသေးဘူးသူအတွင်းရန်ကုန်တိုင်းထဲမှာလည်းအသက်ခံရတဲ့ဆင်ကောင်ရီ20ကျော်ရှိခဲ့တယ်လို့လည်းဆင်ထင်းထင်းဆက်လျှောက်ရေးလို့ရှားသူတွေကပြောပါတယ်။သူတို့ဖြင့်ငကိုဘမှာဆင်တွေကိုကာကွယ်ဆောက်ရှောက်မှုအားနည်းတဲ့မြန်မာနိုင်ငံမှာအင်းနီချင်းတိုင်းပြည်တွေကဆင်ခန္ဓာကိုယ်အစိတ်ပိုင်းတွေကိုဝဲလိုအားပုံမူကြီးထွားလာနေရတဲ့အမြတ်ဆင်တွေပုံမူပြတ်မှတ်ထားတပ်ဖြတ်ခံနေရတာပါမြန်မာနိုင်ငံမှာဆင်ကိုကာကွယ်ဆောက်ရှောက်မဲ့ဒရိစံဖြစ်ကိုလိုနီခေတ်ကဥပဒေပြဋ္ဌာန်းသတ်မှတ်ထားပေမဲ့တရားမဝင်ဆင်ဖမ်းတာတပ်ဖြတ်တာတွေကတော့ခေတ်ဆက်ဆက်ရှိနေကြတာပါဒါပေမဲ့လည်းမကြသေးခင်နှစ်တွေကဆက်လို့ဥပဒေမဲ့ဖမ်းဆီးမှုတပ်ဖြတ်မှုတွေပုံစံပြောင်းလာရတာကဆင်တွေကိုကြီးငယ်မရွေးအထီးမှမရွေးပုံမူပြတ်မှတ်ထားခံနေရတာတွေကနိုင်ငံတကာသတင်းမီဒီယာတွေမှာပါအကျယ်တဝင့်ဖော်ပြလာနေကြပြီလို့လည်းမြန်မာစင်နေချောင်းဆက်စွန်းနဲ့ချီသူတေသနာလေးလာနေတဲ့ဗြိတိန်နိုင်ငံရှဖီတက်ကသူကဒေါက်တာဒေါ်ခတ်ဦးမှာကပြောပါတယ
်ကြည့်လိုက်ရင်ကြည့် prescription ဆိုတာ prescript surgical precision ဒါနဲ့ကြည့်တာကိုမျိုးထက်ကို
ခွဲစိတ်ဆရာဝန်တယောက်ခွဲထား
ခွဲထားတယ်လို့ပဲဖြစ်နေအဲ့တော့တို့ကစမားတို့အဲ့ဒါကိုကြည့်လိုက်ချင်ရမြင်တို့ကตามอเมไล่ตามหมอตรุมากิยะตะซาปลาอกုံปาลาเรอะลุลุพูด้วยลูยิลูเออาปิปิสงปาลาเรสมรอยู่ซะเรฌีกั่วมาด้วยเดือษาดาสินอีเยบยาสินอีเยกุนดูปิปิ่นพันดีบีมาตัวพอลิชบีดซอฟจิวเวลรี่เออซาวนี่เนี่ยต้งเนี่ยไอ้ซาวอ่ะเจ๊มาเรโหมะกองซัวมะกัดปูตรุอยู่ซะเรด้วยพอดิดาหีอ่ะအမတန်ဈေးကွက်ဝင်နေအမတန်လူကြိုက်များလောလောဆယ်လူကြိုက်များနေတယ်လို့အဲ့လိုရေးရတာပဲ
မြန်မာတက်လုံငန်းစင်ရာဌာနဆိုင်ကမန်နေဂျာလည်းဖြစ်စင်စင်းမှုတူလည်းဖြစ်တဲ့ဒေါက်တာဇော်မင်းဦးကတော့စင်တွေကိုဥပဒေမဲ့အမဲလိုက်တပ်ဖြတ်မှုတွေကိုနှိမ်နှင်းမှုလက်တလို့အစိုးရမှာအင်အားအလုံးလောက်မရှိတဲ့အခြေအနေမျိုးကြုံနေရတယ်လို့ပြောပါတယ်
ဝိုင်းလိုက်တော့1983-84လောက်ထဲတက်မှတ်ထားတဲ့ဒါဥတွေရှိတယ်အဲဥတွေရဆိုလို့ရှိရင်ကျွန်တော်တို့သောသောခေါကကြီးဟိုဆိုလို့ရှိရင်ဒါ1000နဲ့ဘယ်နှစ်ခုနှစ်ထိကျွန်တော်တို့ဒါချမှတ်လို့ရတယ်ငွေနဲ့ဘယ်လောက်ထိကျွန်တော်တို့ချမှတ် 5000 ထိချမှတ်လို့ရတယ်ဒါမျိုးတွေဆိုဝိုင်းလိုက်လောတွေရှိရပေါ့နော်ရှိပြီမဲ့လည်းကျွန်တော်တို့ကတော့အဲ့ဒီဟာတွေ active ဖြစ်ဖို့လိုတယ်ပေါ့နော်နောက်တစ်ခုကကျွန်တော်တို့မှာအဓိကပြဿနာကဘာလဲဆိုတော့ဟိုဝန်ထမ်းရမလုံလောက်တာပေါ့နော်နောက်တော့ဝန်ထမ်းတွေရမလုံလောက်တာရဲ့နောက်တစ်ခုကဝန်ထမ်းတွေ facility နည်းတာပေါ့နော
်တိထုလုံးမှုတွေကိုဘိုးတိုင်းအတွင်း10နှစ်ကြံဒေသတွေမှာတစ်နှစ်ရက်ဆိုင်မှုအစိုးရကဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာတော့မြန်မာတက်လုပ်ငန်းကစင်နေတာမကပုဂ္ဂိကပိုင်စင်တွေလည်းအလုပ်လက်မဲ့ဖြစ်ခဲ့ကြရတာတွေကလည်းစင်တွေအတွက် NDA ပို့တိုးလာစေပါတယ်မြန်မာတက်လုပ်ငန်းပိုင်စင်တွေအနေနဲ့အစိုးရရဲ့ဆက်ရှောက်မှုအောက်ရှိနေရကြောင်းလက်တလောစိုးရင်စရာမဟုတ်ပေမဲ့လည်းအလုပ်လက်မဲ့ဖြစ်ကြရတဲ့ပုဂ္ဂိကပိုင်စင်တွေအနေနဲ့အသေးရောအရှင်မှမောင်းခိုရောင်းချခံရနိုင်တဲ့ NDA ကြုံနေရတယ်လို့လည်းဒေါက်တာဒေါ်ခိုင်ဦးမှာကသတိပေးပါတယ
်အရင်တော့ဆိုရင်ကျွန်တော်ထင်တာကပါဆိုအစွဲအစင်းကဘမစင်းနဲ့မြမအာရှဆင်းနဲ့အစွဲအထီးပဲအစွဲရှိတာအမအစွဲမရှိတော့အထီးပဲသူကတာဂက်ထားလို့ပို့ချုပ်တယ်လို့ထင်တယ်အခုကအဲ့လိုဈေးကဝင်ပစ္စည်းကအသားလည်းဖြစ်လာတယ်အယူကွန်လည်းဖြစ်လာတဲ့ခါကျတော့စတောရမှာရှိတဲ့အကြီးရောအသေးရောအထီးရောအမကအန်ဒီဖြစ်လာအန်ဒီရှိတယ်လို့အန်ဒီရှိသူတို့အတွက်ကာကွယ်နိုင်စွမ်းမရှိတော့ကျွန်မပို့ယူ protection ပေးရမယ်အဲ့တော့ဒီဟာကြီးဈေးကဝင်ပစ္စည်းဖြစ်တဲ့အတွက်ဘာဖြစ်လာလဲဆိုတော့နောက်တစ်ခုကကဲဆမဆင်မရှင်ဆမဆင်အိုးလာကြီးခိုင်းရလို့လည်းမရအဲ့တော့ဘာဖြစ်လဲလွယ်ကူကူရတဲ့စင်းနဲ့ဘာဖြစ်လဲအသားစင်းနဲ့သူ့ထုတ်ရောင်းမှုအဲ့တော့အခုဆိုတော့ဒီဟာကြီး အရေးကုန်ကြီးကဈေးကွက်ပစ္စည်းဖြစ်လာတဲ့အတွဲတော်ရဲဆင်းရိုင်းနေမှာကောင်းအင်္ဂစင်မှာသူကဒီနိမောပရိုတက်ရှင်ဒါအဘယူးဆိုတာမဲမစ်ဆူးဆိုတာမဲပိုင်းရှင်နေရနောက်ဆုံးရရစင်းနဲ့ထုတ်ရောင်းတဲ့ပစ္စည်းတစ်ခုဈေးကွက်ဝင်ပစ္စည်းချင်းကောင်းကဖြစ်လာပြီဆိုတော့ဆရာမတော်အဲ့ဒါကြီးကိုဟိုကာကွယ်ဖို့လိုတယ်လို့
ချင်းကမြန်မာတက်လုပ်ငန်းမှာလိုအပ်ချက်တစ်ခုအဖြစ်စင်ရိုင်းတွေကိုဖန်ဆီးရတယ်ရှိရင်လည်းတက်ထလို့ရလုပ်ငန်းတွေရက်ဆိုင်သွားတာနဲ့အမျှစင်ရိုင်းဖန်ဆီးမှုတွေလည်းရပ်တန့်ခဲ့ပါတယ်။ဒါပေမဲ့လည်းတရားမဝင်စင်တွေကိုအရှင်ဖန်ဆီးပြီးမှောက်ခိုရောင်းချမှုတွေကတော့ရှိနေဆဲဖြစ်ပါတယ်။အထူးသဖြင့်အိန္ဒိယနိုင်ငံတွေမှာဈေးကွက်လိုအပ်ချက်တွေရှိနေတာကြောင့်မြန်မာနိုင်ငံကစင်တွေကိုမှောက်ခိုမှုတွေရှိနေတုံးပဲလို့မြန်မာတက်လုပ်ငန်းကမန်နေဂျာဒေါက်တာဇော်မင်းဦးကပြောပါတယ်။
ဟုတ်ကဲ့အိန္ဒိယကတော့ထိုင်းနိုင်ငံထိုင်းနိုင်ငံမှာဆိုလို့ရှိရင်ကျွန်တော်တို့ကတူရီဇမ်လုပ်ငန်းတွေ develop ဖြစ်တယ်။အီကိုဒါတူရီဇမ်လုပ်ငန်းတွေစင်အချိန်ကတူရီဇမ်လုပ်ငန်းတွေ develop ဖြစ်တဲ့အတွက်ကြောင့်မလို့စင်လိုအပ်ချက်ကများလာ။များလာတဲ့ကြောင့်တော့ထိုင်းနိုင်ငံရဲ့ဥပဒေအရသူတို့ကတောစင်အောင်လုံးဝဖမ်းခွင့်မပေးဘူး။ဖမ်းခွင့်ပေးတဲ့အခါကျတော့အဲ့တော့တောစင်သူတို့စီကလုံးဝဖမ်းလို့မရဘူး။ဒါပေမဲ့ captive elephant population မှာ demand များလာတယ်။များလာတဲ့ကြောင့်တော့စင်လိုလိုကူရနိုင်တာကျွန်တော်နိုင်ငံရတယ်။
ကမ္ဘာတော်အတွက်စံထင်းသိရင်ရမွေဖွဲ့ WWF ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံခရစ်စတီဝီလျံစ်ကတော့စင်ရှင်တွေကိုတရားမဝင်နေဆက်ဖြတ်ကျော်ရောင်းချမှုတွေကိုတားဆီးနိုင်မဲ့စနစ်တစ်ခုလိုအပ်တယ်လို့ဆိုပါတယ
် It is getting to be a serious issue. I think there are a lot of elephants illegally being trafficked into China and also to Thailand to the tourist industry.
ဒီကိစ္စကတော်တော်ကိုကြီးမားတဲ့ပြဿနာဖြစ်လာနေပါပြီ။အိန္ဒိယချင်းတရုတ်ကသာမကထိုင်းနိုင်ငံကပါခီးသွွားလုပ်ငန်းတွေအတွက်စင်အရှင်တွေကိုတရားမဝင်မှောင်ခိုတာတွေတော်တော်များများရှိနေတာဟာတကယ်ကိုကြီးမားတဲ့ပြဿနာလို့ထင်ပါတယ်။ဒီကိစ္စအတွက်သက်ဆိုင်ရာအစိုးရတွေအနေနဲ့နေဆက်ဖြတ်ကျော်ပူးပေါင်းဆောင်ရွက်ဖို့လိုမယ်လို့လည်းယူဆပါတယ်။တောစင်တွေကိုဖမ်းပြီးတော့ပြန်လည်ရောင်းချတဲ့အခါမှာမွေးထားတဲ့အိမ်စင်အဖြစ်ပြောတာမျိုးလည်းရှိတတ်တဲ့အတွက်ပြဿနာရှိပါတယ်။ဒါကြောင့်လဲခြေရာခံနိုင်မဲ့စနစ်ရှိဖို့လိုပါတယ်။ဥပမာအိန္ဒိယနိုင်ငံမှာဆိုရင်ဖမ်းထားတဲ့စင်အရင်တွေအားလုံးကိုမိုက်ခရိုချစ်နဲ့မှတ်ပုံတင်စီးရင်သွင်းထားပါတယ်။ဒါကြောင့်လဲအိမ်စင်ဖြစ်နေမွေးလာတာဟုတ်မဟုတ်သိနိုင်ပါတယ်။ဒါမျိုးတွေကမြန်မာနိုင်ငံမှာတွွန်းတွွန်းကြဲကြဲမရှိသေးပါဘူ
း။တက်လုပ်ငန်းတွေရပ်ဆိုင်ထားတာကြောင့်အလုပ်လက်မဲ့ဖြစ်နေတဲ့စင်တွေအတွက်အလုပ်ကံရရှိအလားအလာတရားမဝင်မှောက်ခိုရောင်းဝယ်မှုတွေမဖြစ်အောင်တားဆီးနိုင်မဲ့အစီအစဉ်တွေနဲ့ပတ်သက်လို့နိုဝင်ဘာလနှောင်းပိုင်းတုန်းကလွှတ်တော်မှာမေးမြန်းရမှာတော့သဘောပေါက်ချင်းထင်းသေးဝန်ကြီးဌာနဝန်ကြီးဦးဝင်းကတဘောကိုအခြေခံတဲ့ခီးသွွားလုပ်ငန်းတွေနဲ့စင်စကန်တွေမှာတက်လုပ်ငန်းကအနားပေးထားတဲ့စင်တွေကိုအသုံးပြုဖို့စီစဉ်နေသလိုရှေ့လာမဲ့2019-2018ဘဏ္ဍာနှစ်မှာစီစဉ်ထားတဲ့ကျွန်းနယ်တင်မှာထုတ်လုပ်ရေးလုပ်ငန်းတချို့မှာမြန်မာတက်လုပ်ငန်းနဲ့ပုဂ္ဂလိကပိုင်စင်တွေကိုပြန်လည်အသုံးပြုမှာဖြစ်တဲ့အကြောင်းဖြေကြားခဲ့တာပါထုတ်လုပ်ရေးလုပ်ငန်းတွေရပ်ဆိုင်ထားတာကြောင့်စင်တွေအလုပ်လုပ်မဲ့ဖြစ်နေရတဲ့အတွက်ကောင်းတဲ့ဘက်ကကြည့်မယ်ဆိုရင်တော့စင်တွေပိုပြီးအနားယူချိန်ရလာတာကြောင့်ကျမ်းမာရေးကောင်းလာတဲ့စင်တွေနေနဲ့တားပေါက်နိုင်စွာပိုတိုးလာနိုင်လို့စင်ဖန်ဆီးမှုတွေရပ်ဆိုင်ထားတဲ့အတွက်လည်းတောစင်ရင်ကောင်းရေတိုးလာနိုင်ပါတယ်။ဒါပေမဲ့ဒီချိန်ထဲမှာပဲစင်ကောင်းရေတိုးလာတဲ့အမျှလူတွေနဲ့ပိပကတ်ဖြစ်နိုင်တဲ့အလားအလာတွေလည်းပုံများလာနေတာပါ။သူတစ်ပြင်းကတော့ကိုလုံးနေထိုင်စရာရှားပါလာတာစကြက်မြေပျောက်လာတာတွေလိုပြဿနာတွေကြောင့်လူနေထိုင်ရာအရက်တွေကိုစင်တွေရောက်လာတာစက်ခင်းပြိုးခင်းတွေကိုဝင်ရောက်စားတောက်တာလို့စင်တဲ့လူကြားပိပကတ်တွေကြုံလာနေရတယ်လို့လည်းမြမတက်လုပ်ငန်းကစင်စင်းမှုလည်းဖြစ်တဲ့ဒေါက်တာဇော်မင်းဦးကပြောပါတယ
်။စင်ရင်းနေရာကိုလူတွေကရောက်သွားတဲ့အတွက်ကြောင့်မလို့အဓိကတော့ conflict ဖြစ်ရတဲ့အကြောင်းရင်းတစ်ချက်ပေါ့နော်။အဲ့တော့ဘာလို့ဆိုတော့တောစင်တွေကဟိုသူ့ရဲ့ habitat ထဲမှာသူ့ရဲ့ဟာ habitat ပြတာတော့ပြောရရင်တော့အုပ်စုတွေကွဲပြီးတော့ပြက်ပြီးတော့မှတစ်ဖြည်းဖြည်းနဲ့သူကပြက်ရပြီးတော့မှဟိုဖြန့်ဆင်းတဲ့အခါကျတော့လူနေ area တွေကိုပြန်ရောက်လာတယ်။လူနေ area ပြန်ရောက်လာကြောင်မလို့စင်မကကြည့်ရင်လည်းသူ့နေရာမှာသူသွားနေရင်လည်းလူတွေကသူ့တို့နေရာကိုဝင်ကျူရောရင်းနဲ့မှသူတို့ habitat ပြတဲ့အကြောင်းမလို့ဟာဖြစ်လာတယ်။နောက်တစ်ပိုင်းကစင်တွေကအုပ်စုတွေကွဲလာဥပမာဖြင့်ဟိုအရင်တော့ဆိုအကောင်30တအုပ်နေလို့ရတဲ့ area တစ်ခုမှာစင်ကအကောင်30နေလို့မရတော့ဘဲနဲ့ဟို6ကောင်တစ်ခု10ကောင်တစ်ခုပေါ့တကောင်နဲ့တအုပ်စုပေါ့အဲ့လိုမျိုးကွဲပြီးတော့မှဒီလိုခေါ်မလဲစင်ရဲ့popular စင်ရဲ့ဟိုဟာက group တွေက fragment ဖြစ်တာပေါ့နော်အဲ့ဒီလိုပဲတော့ရတယ်မှန်ပြောတယ် and christmas လုံးရင်လုံးရင်လည်း fragment ဖြစ်လာအဲ့တော့အဲ့လိုဖြစ်နေတယ်မှာဒါစင်တဲ့လူနဲ့ conflict အဓိကဖြစ်ရတဲ့အကြောင်းရင်းဒါမျိုးပေါ့နော်နောက်တစ်ခုကဒီအခုကပြောတဲ့ fragment ဖြစ်သွားတဲ့ဒီတော့တွေထဲမှာတော့မှတကယ်ကောင်းတဲ့နေရာရှိပါတယ် habit အစင်းတဲ့စကြက်ကောင်းတဲ့နေရာရှိတယ်ကြံခဲ့သေးတယ်ဒါပေမဲ့အဲ့နေရာမှာစင်နေမနေထိုင်တော့ဘာလို့လဲခုကပို့ချင်ငါထဲထဲဝင်မိုးလုံးအနေနဲ့ကြောက်တဲ့ခါကျတော့စင်နေကိုနောက်ကတောက်လျှောက်လိုက်တယ်လိုက်တဲ့ခါကျတော့စင်နေကကတော့ရွာနေလူလူပြေးဆင်းလာတယ်အဲ့တော့ရွာနေလူလူနဲ့တခါပြဿနာတက်တယ်အဲ့ဒါ conflict ဖြစ်တဲ့တန်နေရပါဘူး
မန္တလေးရဲ့တတော်ပမာဏဟာ1990ပြည့်လွန်နှစ်တွေကစလို့42ရာခိုင်နှုန်းကျဆင်းသွားခဲ့ကြောင်းလဲကုလသမဂ္ဂစားနပ်ရိက္ခန်နဲ့စိုက်ပျိုးရေးဖွဲ့ FAO ကလေ့လာတွေ့ရှိထားပါတယ်။ဒီလိုတတော် area ရှားပါလာတဲ့အမျှမီကိုနီတိုင်းစရာတောတောင်နဲ့စကြင်းမြေရှားပါလာနေတဲ့မြန်မာနိုင်ငံမှာအစာရှာရင်းပဲဖြစ်ဖြစ်စင်မုတ်ဆိုးတွေရန်ကိုတင်းရှောင်ရင်းနဲ့ပဲဖြစ်ဖြစ်မကြာခဏမြို့တွေရော်ရီနာရောက်လာကြတဲ့ဆင်တွေဖို့ကြေကွဲစရာဖြစ်နေတဲ့ကျင်းဝတ်တတ်တယ်လို့လဲဒေါက်တာတော်ခိုင်ဦးမှာကပြောပါတယ်။
ဒီလုံရဲ့ဟိုလာတိတ်မကြာနာဟိုတက်လာလောက်ကဆိုလို့ရှိရင်လေစင်မကြီးကတော်ထဲမှာသူကသူတာမဖြစ်သူကဆင်ဟိုလူမရှိတဲ့ညမှာသူကတားပေါက်လေးရှိတယ်သူကအဲ့လိုမဟုတ်ပဲနဲ့သူကယွာနာမှာလာရေးတားလာပေါက်တာကလေးလာပေါက်တယ်လူကမသိဘူးစင်အိမ်ယွာနာကိုစင်ကတ်တယ်ထင်လို့စင်ကိုထွက်မောင်းလာစင်ကလေးလူထွက်မောင်းနေစင်မကြီးလည်းထွက်ပြေးတာပေါ့ထွက်ပြေးတော့ရက်သားလေးပဲရှိရဲ့စင်ကလေးကစင်မနောက်ကြီးလိုက်စင်မချောင်းကလေးကိုဖြတ်ပြီးတူတော်တဲ့သူပြန်တဲ့အခါမှာစင်ကလေးကလိုက်မတော်နဲ့တော့ဒီရေစင်းနဲ့မျောပါအောင်တော့အဲ့တော့မှရွာလူတွေတည်တယ်ရွာလူတွေအစင်ကလေးကိုဆဲအဲ့ရက်သားလေးပဲပစက်ကလေးကနီနီချက်ကတော့မှမကြွေသေးဘူးအဲ့ဒါလေးကိုမျိုးကတက်တော့ဥစီပြတက်တော့ဥစီပြတက်တော့တက်လုံငန်းမျိုးကဆက်ပြီးမှဟိုပြစုဆောက်ရှောက်တာဒါပေမဲ့စင်ကလေးငယ်တဲ့အတွက်ဟိုအသက်မရှိပါဘူး
မျိုးတုံးမှာစိုးရိမ်နေရတဲ့စင်တွေကိုထိမ့်သိမ့်မှုလိုအပ်နေတဲ့အချိန်ထဲမှာပဲဒေါ်စင်ရဲ့အန်ဒီရဲ့ကြောင့်ဒေသခံတွေအခက်တွေ့ရတဲ့အခြေအနေမျိုးတွေလည်းရှိနေပါတယ်။ဒေါ်စင်ရဲ့နေမကြာခဏဝင်ရောက်လို့ရှိတဲ့ရန်ကုန်တိုင်းတက်ကြီးမြို့နယ်မှာဆိုရင်လည်းမကြာသေးခင်ကပဲလက်စစ်ချင်းစီယူကာယန္နာလိုအစီအမံနေနဲ့တားဆီးဖို့ကြိုးပမ်းလာကြတဲ့အထိပါစင်ထိမ့်သိမ့်ဆက်ဆောင်ရေးပညာရှင်ဒေါက်တာတော်ခိုင်ဦးမှာကတော့စင်တွေအတွက်အန်ဒီရဲ့မရှိနိုင်တဲ့နီလန်မျိုးတွေနဲ့ဒေါ်စင်ရဲ့အန်ဒီကိုကာကွယ်ဖို့အကြံပြုပါတယ်။
အဲ့တော့ဆမတ်ကသူများလို့ဆို electric fence ကြီးလုံးမရှင်မောင်းလို့ရတာမဟုတ် electric fence ကပပပြင်းနဲ့လေတောက်ကြည့်ဟိုဟိုတင့်တော်တော့ဟို option မဟုတ်ဘူးလေဟိုရှင်းရှင်းပြီးတော့မိရကနိုင်မရသေးတာမဟုတ်တောရွာတွေမှာလည်းသူတို့မရနိုင်ဘူးသူကလည်းအန်ဒီရများတယ်လူလည်းတက်လိုက်နိုင်တယ်ရှင်ဓာတ်လိုက်ခင်လူဓာတ်လိုက်ဖို့ရဲ့အခုကရှင်ကဒီ dark fence ကိုတင်ကျင်းနေကျင်းပြီးတော့မလာတော့ဒါပေမဲ့အဲ့အရာကြီးကလည်းသူတဲ့ဟို large scale မလုပ်နိုင်တဲ့အတွက် affordable ဖြစ်တဲ့ method လေးကိုရှင်မသုံးကြည့်ခြင်းနဲ့မြို့သိညော်တိုက်တာတို့ဘာတို့ပေါ့လေမြို့ညော်တိုက်နေတဲ့ဆိုင်ခဏလို့ပြန်မွေရာတို့ဟလာဟိုဝဘိုးဝါနဲ့မီးဖုတ်မီးပေါ့ကနည်းနည်းဘာမှမဟုတ်ဘူးဆိုလေဟို loss figure ကြီးနေတဲ့တချင်းဖွင့်တာမှာတော့အစthat affordable mean is sim mong ya la ya shi yo da le ri ko pdl tu ko pinya pe ya nyan ma le sim ma lo ho tat san di nya le wa ta ma pe ne le ho a che che pye myat radio television sa di phi a la ri ne lo yin no po yi ma au ho affect phi me lo sim ma lo yu cha le
ဒီနေ့ချိန်မှာတော့ကမ္ဘာပေါ်ကနိုင်ငံပေါင်း73နိုင်ငံမှာအာရှစင်ကောင်ရေ9သားလောက်သာကျန်ရှိတော့ပြီးမြို့တုံးမဲ့အန်ဒီနဲ့ရင်ဆိုင်နေရတာပါဒီတွေ့လဲကမ္ဘာမှာအိန္ဒိယနိုင်ငံပြီးရင်အာရှစင်ဒုတိယအများဆုံးရှိနေတဲ့မြန်မာနိုင်ငံအနေနဲ့ဒီချိန်ကဘာသာရေးယဉ်ကျေးမှုနဲ့လူမှုအသိုင်းအဝိုင်းကြားတန်ဖိုးထားခဲ့မှုရဲ့စင်တွေကိုစိတ်ကြကာကွယ်ဆောက်ရှောက်ဖို့လိုအပ်နေပြီလို့လဲကျွမ်းကျင်သူတွေတတိပေးနေကြပါတယ်ခင်ဗျာ